အိန္ဒိယပြည်ထောင်ကက်ရှမီးယားပြည်နယ်မှာမကြုံစကူပိတ်ဆို့တားဆီးမှုတွေရှိနေကြမှာပဲအိန္ဒိယဝန်ကြီးချုပ်နရေန္ဒရာမိုဒီကဒီဒေသရဲ့အထူးအခွင့်အရေးကိုဖျက်သိမ်းပြီးအိန္ဒိယအစိုးရထိတ်ချုပ်မှုအောက်ကိုထည့်သွင်းလိုက်တဲ့အတွက်ခေတ်သစ်တစ်ခုစတင်လာစီမံအကြံပေးပြောကြားလိုက်ပါတယ်။ချက်သာပရိနစ်ကရုပ်သံနဲ့ရေဒီယိုပေါ်ကပြောကြားတဲ့နေဝန်ထဲမှာဝန်ကြီးချုပ်မိုဒီကကက်ရှမီးယားမှာဖွဲ့စည်းပုံအရခွင့်ပြုထားတဲ့ကိုယ်ပိုင်ဥပဒေပြဋ္ဌာန်းခွင့်ရုပ်သိမ်းလိုက်တဲ့ကိစ္စကိုကောက်ွယ်ပြောကြားပါတယ်။အဲ့ဒီဥပဒေဟာတူတက်မှုကိုနှောင့်နှေးစေပြီးအကြမ်းဖက်ဝါဒကိုပေါ်ပေါက်စေတယ်။ပြည်ပပါကစ္စတန်နိုင်ငံအနေနဲ့လူတွေကိုမြှောက်ပေးပြီးလက်နက်တပွဲအသုံးပြုနိုင်တယ်လို့ဆိုပါရယ်။အခုကအိန္ဒိယဟာအဲ့ဒီဒေသကိုအကြမ်းဖက်ဝါဒနဲ့အကြမ်းဖက်သမားတွေပပျောက်တဲ့ဒေသဖြစ်အောင်လုပ်တော့မယ်လို့ကြေညာသွားပါရယ်။နှစ်နိုင်ငံတူပိုင်ငါးပိုင်အငင်းပွားနေတဲ့ဒီဟိမဝန္တာနယ်မြေမှာခွဲထွေးရေးတပုံတွေကိုအကြမ်းဖက်မှုတွေလှုပ်ဆောင်ဖို့ဆယ်စုနှစ်သုံးခုကျော်ဖန်တီးထားတဲ့အတွက်ဆိုပြီးပါကစ္စတန်ကိုလည်းအပြစ်တင်ကြေညာသွားပါရယ်။ဘူကာကက်ရှမီးယားမှာအဆက်အသွယ်တွေပြတ်တောက်ထားတာ၄ရက်မြောက်ရှိခဲ့ပါပြီ။မော်စလင်အများစုနေထိုင်တဲ့အိန္ဒိယနိုင်ငံရဲ့ဒေသကလူတွေဟာဟီဒီမျိုးသားကြီးကောင်းဆောင်မိုဒီရဲ့စကားကိုဘယ်လိုတုံ့ပြန်လဲဆိုတာရှင်းလင်းလည်းမသိရသေးပါဘူး။ကက်ရှမီးယားမြို့တော်ရှရီနာဂန်လမ်းမတွေပေါ်မှာဝတ်စုံပြည့်လုံတဲ့ရဲတွေရှိနေပြီးလမ်းစုံလမ်းကွာတွေမှာတန်ဆူကျိုးအကရန်တွေနဲ့လူကြိုးရေးစစ်ဆေးမှုတွေလည်းပြုလုပ်နေပါတယ်။ကလုံဂန်ဒီယိုမြို့အန်တိုနီယိုဂူတာရက်စ်ကတော့တစ်ဖက်စလုံးထိန်းသိမ်းတင်ပြလို့ကြဖို့တိုက်တွန်းထားပါတယ်။